က်ချက်ငွေနဲ့ပြန်စားတာပစ္စည်းအလွဲသုံးစားလုပ်တာဟာမြန်မာအစိုးရဝန်ထမ်းရဲ့ဓလိထုံးစံလိုဖြစ်နေတာကြပါပြီ။အစိုးရဝန်ထမ်းတွေမှာလက်ပေးလက်ယူမှုနဲ့အခရီးလိုက်စားမှုတွေရှိနေသေးဖြစ်လို့စိတ်ပြောင်းဖြစ်ဖို့လိုအပ်ကြောင်းလွန်ခဲ့တဲ့နှစ်ဩဂုတ်လမှာကျင်းပတဲ့အစိုးရအဖွဲ့ပထမလေးလက်ပတ်အစည်းအဝေးမှာသမ္မတဦးသိန်းစင်ကပြောပါတယ်။ဘတ်ဂျက်ငွေအလွဲသုံးစားလုပ်ပုံဟာဇီးဒီပါမောက်တာကိုဝိုင်းနိုင်တယ်လို့ဖြစ်နေတယ်လို့မျိုးသားလွတ်တော်ဥက္ကဋ္ဌဦးခင်အောင်မြင်ပေးတဲ့ဥပမာကိုလူကြိုက်များပါလေ။နောက်6လလောက်ကြာတော့ဘတ်ဂျက်အလွဲသုံးစားလုပ်သူအများစုဟာအစင့်မြင့်ဝန်ထမ်းတွေဖြစ်ပြီးအောက်ခြေဝန်ထမ်းကနေပဲလို့ပြည်သူ့ငွေစည်းကော်မတီဝင်ဒေါ်တင်ရဲဦးထုတ်ဖော်ပြောဆိုတာကိုပြည်တွင်းမီဒီယာမှာဖော်ပြပါတယ်။ဘတ်ဂျက်အလွဲသုံးစားလုပ်မှုပေါင်း800နီးပါးရှိပါတယ်။ပညာရေးနဲ့လူမှုဝန်ထမ်းဝန်ကြီးဌာနမှာအလွဲသုံးစားလွတ်ပုံကို NLD လွတ်တော်အမတ်ဒေါ်စန္နာမင်းကဇူလိုင်လ16ရက်နေ့ကလွတ်တော်မှာတင်ပြပါတယ်။ဘဏ္ဍာငွေသုံးဆွဲပုံကိုဖော်ပြတဲ့စီးရင်စီရုံးချုပ်အစီရင်ခံစာကိုကိုးကားပြီးထောက်ပြတာဖြစ်ပါတယ်။ဒါပေမဲ့သဘောဝတင်ရဇတ်လုပ်ငန်းမှာလည်းအလွဲသုံးစားလုပ်မှုတွေများပါတယ
်။ရေနံဌာနငွေနဲ့တွင်းထက်ပစ္စည်းဆိုင်ရာလုပ်ငန်းမှာကွယ်ဝှက်မှုနဲ့အလွဲသုံးစားလုပ်မှုအများဆုံးဖြစ်ပါတယ်။တော်ဝင်ကြေပွန်စွာထမ်းဆောင်သလားဆိုတော့ကိုသိနိုင်ဖို့အတွက်ကန်ထရိုက်စာချုပ်ကိုလွှတ်တော်သို့မဟုတ်ပြည်သူသိအောင်ပြသဖို့လိုပါတယ်မြန်မာပြည်မှာအုံပုံးစာချုပ်များတာဟာအာဂရိလိုက်ဆောင်မှုကိုအားပေးတယ်လို့ဖြစ်နေပါတယ်ဒါကြောင့်တရားစာတာထုတ်ယူမှုမှာတည်င်းအချက်အလက်မရှိသလောက်ဖြစ်နေတယ်လို့ Natural Resource Governance Institute ကသဘာဝတရားစာတာကြီးကြပ်ရေးအဖွဲ့ကဆိုပါတယ် Freedom of Information Law ဆိုတဲ့လလစွာတည်င်းယူခွင့်ဥပဒေမြန်မာမှာမရှိတဲ့အတွက်လုပ်ငန်းကိုမပေါ်ပြတာဟာအရေးမကြီးတယ်လို့ဖြစ်နေပါတယ်။ဒါကြောင့်အာဏာပိုင်တွေကြိတ်ဝိုင်းလုပ်ပြီးကိုကျိုးရှာတာကိုအရေးမယူနိုင်ပဲဖြစ်နေပါတယ
်။ NRGI ကသဘာဝတရားစတာကြီးကြပ်ရေးအဖွဲ့ကပွင့်လင်းမြင်သာမှုနဲ့ပတ်သက်ပြီး58နိုင်ငံကို2013ကစစ်တမ်းကောက်တဲ့အခါမှာမြန်မာဟာအောက်ဆုံးမှာဖြစ်နေပါတယ်။ပွင့်လင်းမြင်သာမှုတာဝန်သိမှုပညာပေးမှုပြည်သူပါဝင်မှုစရတွေကိုစစ်ဆေးတဲ့အခါအကောင်းဆုံးအမြင့်ဆုံးကိုအမှတ်တရပေးတာပါလေ။အာရှနိုင်ငံတွေထဲမှာအိန္ဒိယကအမှတ်80၊အင်ဒိုနီးရှားက66မှ၊ဖိလစ်ပိုင်က54မှ၊မလေးရှားက46မှ၊တရုတ်က43မှ၊ဗီယက်နမ်41မှနဲ့ကမ္ဘောဒီးယားက29မှအသီးသီးရကြပါတယ်။မြန်မာကတော့4မှတည်းသာရတဲ့အတွေ့အခြားဆုံးနဲ့အညံ့ဆုံးဖြစ်ပါတယ်။နာမည်ကောင်းလူချင်းလို့တရားစတာထုတ်ယူမှုပွင့်လင်းမြင်သာရေးအဖွဲ့မှာအဖွဲ့ဝင်လောင်းဖြစ်လာပြီးမဲ့ဒီဝိုင်းဒလိနဲ့အလွဲသုံးစားလုပ်တဲ့အကျင့်ကိုမစွန့်လွတ်နိုင်ပဲဖြစ်နေပါတယ်
။တဘာဝတရားစတာထုတ်ယူနေတဲ့နိုင်ငံပိုင်လုပ်ငန်းတွေအကြောင်းအစီရင်ခံစာရေးဖို့ Natural Resource Governance Institute ကတဘာဝတရားစတာကြီးကြပ်ရေးအဖွဲ့ကစ조사တဲ့အခါမှာကျိတ်ဝိုင်းစနစ်ကိုမထိုးဖောက်နိုင်ပဲဖြစ်နေပါတယ်။အစိုးရဝန်ကြီးဌာနတွေဟာသတင်းထုတ်ပြန်ရမှာအလွန်အားနည်းတယ်လို့NRGI အရာရှိ Patrick Heller ကပြောဆိုကြောင်းဇူလိုင်လ2ရက်နေ့ထုတ်မြန်မာ Times မှာဖော်ပြပါတယ်။ဘယ်ဌာနကဘယ်လောက်မြတ်ပြီးဘယ်လောက်ရှုံးနေဆိုတာကိုမထုတ်ပြန်တဲ့အတွက်နိုင်ငံပိုင်လုပ်ငန်းတွေရဲ့အခြေအနေကိုသိရှိနိုင်ဖို့ခက်ခဲနေပါတယ်။မကြမီကအစိုးရချပြီးတဲ့ရေနံနဲ့ဓာတ်ငွေလုပ်ကွက်36ခုမှာပိုင်ဆိုင်မှုကိုမဖော်ပြနိုင်တဲ့မြန်မာကုမ္ပဏီ9ခုနဲ့နိုင်ငံခြားကုမ္ပဏီက11ခုရှိနေတာဟာစိတ်ဝိုင်းတလေးကိုပြတ်တာနေတာဖြစ်ပါတယ
်။ပိုင်ဆိုင်မှုမပြောပြတဲ့ကုမ္ပဏီနှစ်ခုဟာဥအောင်တောင်းရဲ့သားတွေဖြစ်တဲ့နေအောင်နဲ့ပြည်အောင်တို့ဩဇာခံပြီးဖြစ်ကြောင်းသိရပါတယ်။အာဏာပိုင်ဆွေမျိုးသားချင်းပိုင်တဲ့ကုမ္ပဏီတွေကိုလျှို့ဝှက်ထားတာဟာစစ်အစိုးရရဲ့အကျင့်တလေဖြစ်ပါတယ်။အစိုးရဌာနမပြောနဲ့ပုဂ္ဂလိကကုမ္ပဏီကိုတောင်းသတင်းအချက်အလက်တောင်းခံလို့ရတာမဟုတ်ပါဘူး။ဒါပေမဲ့ EITI တရားစတာထုတ်ယူမှုပွင့်လင်းမြင်သာရေးအဖွဲ့မှာအဖွဲ့ဝင်လောင်းဖြစ်လာတဲ့မြန်မာဟာနောက်9လအကြာမှာပထမဆုံး EITI အစီရင်ခံစာထုတ်ပြန်ရမှာဖြစ်ပြီး2019ဇန်နဝါရီလမှာပထမအကြိမ်အစစ်ဆေးခံရပါလိမ့်မယ်။ EITI ရွေးချယ်အကောင့်တွေပုံမှုကိုစောင့်ကြည့်ဖို့အတွက်အစိုးရလုပ်ငန်းရှင်နဲ့အယတအဖွဲ့ကိုယ်စားလှယ်ပါဝင်တဲ့ညွန်ပေါင်းအဖွဲ့ရှိပြီးမယ်။အာဏာပိုင်တွေရဲ့ကြိတ်ဝိုင်းကိုထိုးပေါက်နိုင်ဖို့မရပါဘူး။ညွန်ပေါင်းအဖွဲ့မှာလွတ်တော်အမတ်တွေပါဝင်ဖို့လိုပါတယ်။အဘဝတရားစတာကရတဲ့ဝင်ငွေကိုအများပြည်သူအတွက်အသုံးပြုမပြုပြည်သူကိုယ်စားလှယ်ကစစ်ဆေးတာဟာတဘာဝအကျဆုံးဖြစ်ပါတယ်။ဦးသိန်းစင်အစိုးရတက်လာတာ9နှစ်နီးပါးရှိလာပြီမဲ့အာဏာပိုင်တွေရဲ့အလွဲသုံးစားကြိတ်ဝိုင်းများကိုဖျက်ဆီးဖို့မစွမ်းဆောင်နိုင်ပဲဖြစ်နေပါတယ်ခင်ဗျာ။